Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်။2018ခုနှစ်မေလ29ရက် VOA American အသံရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီညအစီအစဉ်တွေကိုကျမမြသစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်္ကေတထိုက်ပါရှင်။စင်ကာပူမှာလုပ်ဖို့စီစဉ်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေထဲကလူ60ကျော်မနေ့ကပြန်လည်လက်ခံခဲ့တဲ့အကြောင်းမြန်မာအစိုးရကပြောဆိုပါတယ်။ဒီသတင်းလေးနဲ့အတူထိပ်တန်းရောက်သတင်းလေးကိုကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်နေနားဆင်ကြရမယ့်တနင်္လာနေ့ရက်ထိပ်တန်းရောက်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကပြန်လာတဲ့နေရက်ဆုံးခွာသူပေါင်း60ကျော်ကိုအရင်ကျန်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုဥစွာစီစဉ်မယ်လို့နိုင်ငံတော်တိုင်ပင်ခံယူကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီအပေါ်မှာဒုက္ခသည်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
။မြန်မာအစိုးရဘက်ကတော့ကလေးမိမလူကြီးကအာသာအဖြစ်ပြီးတော့သူတို့ကမမမကန်ဆွတ်ဆွတ်တာရှိတယ်။ဒါပေမဲ့အားမဒီမှာရောက်လာတဲ့ဒုက္ခသည်တွေက
ဒုက္ခတဲ့တူပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းတဲ့တူပတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကံပြည်တွင်းတုံးသက်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွှားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါရှင်အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင်
စင်ကာပူမှာကျင်းပဖို့စီစဉ်ထားခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေဆဲဖြစ်ပြီးအမေရိကန်အစိုးရအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့ညနေပိုင်းအင်ပီရိုအိုဗယ်အော့ဖ်စ်သမ္မတရုံးခန်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဆွေးနွေးမှုတွေကတိတ်ကိုအဆင်ပြေတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။တွေ့ဆုံဆွေးနွေးပြီးရလဒ်တစ်ခုခုထွက်ပေါ်လာဖို့လူတွေကတွေ့မြင်လိုနေကြတယ်လို့ထင်မြင်တဲ့အကြောင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တော့မြောက်ကိုရီးယားအတွက်ရောတောင်ကိုရီးယား၊ဂျပန်၊ကမ္ဘာကြီးတစ်ခုလုံးအမေရိကန်နဲ့တရုတ်တို့အတွက်လည်းသိက္ကိုကောင်းမွန်မှာဖြစ်တဲ့အကြောင်းဒီအတွက်လူပေါင်းများစွာကြိုးစားနေကြပြီးအဆင်ပြေပြေရှိပါတယ်လို့သမ္မတထရန့်ကပြောဆိုခဲ့တာပါစင်ကာပူမှာကျင်းပမယ့်အမေရိကန်သမ္မတနဲ့ထိပ်သီးဆွေးနွေးပွဲကိုဆက်ပြီးလုပ်ရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကတသမတ်ထဲခံယူထားတဲ့အကြောင်းလဲမနေ့စနေနေ့ညကမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်းဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လည်းမနေ့စနေနေ့မှာပဲနှစ်နိုင်ငံနေကြာကစစ်တပ်တွေချထားတဲ့နေဆက်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်။
ဂျွန်လာဆန်နီနေလို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ဖို့ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်ကိုတိုက်တွန်းခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါရယ်။စနေ့တုန်းကတောင်မြောက်ခေါင်းဆောင်နှုတ်ဒုတိယကြိမ်တွေ့ဆုံခဲ့တဲ့အချိန်မှာခုလိုတိုက်တွန်းလိုက်တာပါ။စင်ကာပူမှာဂျွန်လာလုပ်မဲ့စီဝေးကိုသမ္မတထရမ့်ကဂျာဗာရီနီကဖျက်ခဲ့တဲ့နောက်တောင်မြောက်ခေါင်းဆောင်နှုတ်တွေ့ဆုံမှုအတွက်မြောက်ကိုရီးယားဘက်ကနေပြီးတော့ကန့်လန့်လှုပ်ဆောင်ခဲ့တာဖြစ်ပါရယ်။တောင်မြောက်ကောင်းဆောင်နှစ်ဦးဟာအရင်ဂျွန်လကတွေ့ခဲ့တဲ့ပမွန်းဂျွန်ကြီးရွာမှာပဲတွေ့ဆုံခဲ့ကြတာပါ။လာမယ့်ဂျွန်လ၁၂ရက်နေ့ထိပ်သီးဆွေးနွေးပွဲဟာအောင်မြင်မြင်ဖြစ်တဲ့နယ်လို့သူရောမြောက်ကိုရီးယားကောင်းဆောင်ကင်မြော်နှစ်ဦးစလုံးသဘောထားတူခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတွေ့ဆုံမှုပြီးမှသတင်းတောက်တွေကိုပြောပါရယ်။သမ္မတထရန့်ဘက်ကတော့သူဖျက်ခဲ့တဲ့စင်ကာပူဆွေးနွေးပွဲပြန်ဖြစ်လာနိုင်တယ်လို့စင်ဒီကတော့ပြောလာပါရယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန် MN နဲ့ကိုရီးယားကျွန်းဆက်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပိုင်းဖြတ်ထားဆဲရှိတယ်လို့တောင်ကိုရီးယားသမ္မတကပြောပါရယ်ဒီအတွက်ထိတ်တိုက်တွေ့ဆုံမှုကိုဆုံးသတ်ပြီးတော့ပူးပေါင်းဆောင်ရွက်လိုတယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကပြောတယ်လို့ဆိုပါရယ်တောင်မြောက်ခေါင်းဆောင်နှစ်ဦးဟာအခုလာမယ့်ဂျွန်လ၁ရက်နေ့မှာထပ်တွေ့ဖို့သဘောတူပြီးတော့နှစ်ဖက်ထိတ်တန့်စစ်ခေါင်းဆောင်တွေတွေ့ဆုံကြဖို့အစီအစဉ်ကိုလည်းညှိနှိုင်းကြမှာဖြစ်ပါတယ
်ဗနီဇွဲလားနိုင်ငံမှာ2016ခုနှစ်နွေရာသီကတည်းကထောင်ချခဲ့တဲ့အမေရိကန်နိုင်ငံသားအသက်26နှစ်အရွယ်ဂျိုရှွာဟို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။သူလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့ကြသူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမနေ့စနေနေ့ကအင်ပီရိုမှာသမ္မတဒေါ်နယ်ထရန့်ကိုသူကပြောဆိုခဲ့ပါတယ်။ဟို့ကိုလည်းတတ်တည်ကောင်းလာတဲ့အကြောင်းသမ္မတထရန့်ကပြောပါတယ်။ဟို့နဲ့ဗင်နီဇွဲလားနိုင်ငံသားဇနီးဖြစ်သူတာမာယာခန်ဒီလိုတို့ကတော့မနေ့စနေနေ့တုန်းကသူတို့လွတ်မြောက်ရေးကူညီညှိနှိုင်းပေးခဲ့တဲ့အထက်လွှတ်တော်အမတ်ဘော့ဂော်ကာနဲ့အတူအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာပါတယ်။မိုမန်ခရစ်ယာန်သာသနာပြုတူဖြစ်ခဲ့သူဟို့ကကန်ဒီလိုကိုလက်ထပ်ဖို့အတွက်2016ခုနှစ်ဇွန်လမှာဗင်နီဇွဲလားကိုသွားရောက်ခဲ့တာပါ။ ဒါပေမဲ့လည်းသူတို့နေတဲ့အင်ယာအဆောက်အဝင်းကိုရဲကဝင်ရောက်စီးနှင်မှုမှာတိုက်ခိုက်ရေးတုံးတနက်တလက်နဲ့ဘုံကြီးတွေ့ခဲ့ရပြီးတဲ့နောက်သူတို့ဇုံတွဲကိုရဲကဖမ်းခဲ့ပါတယ်။လက်နက်တွေတိုးဝှက်ထားမှုဆွဲချက်ကိုတော့သူတို့နှစ်ဦးစလုံးကညင်းခဲ့ပါတယ်။အခုလိုဟုတ်လွတ်မြောက်လာပြီမဲ့လို့လဲဗင်နီဇွဲလာအပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒကတော့မပြောင်းလဲဘူးလို့အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရရုံးကကြေညာချက်ထုတ်ထားပါတယ်ရှင်။
ဆီးရီးယားနိုင်ငံမှာစစ်သွေးကြော်တွေပြစ်ခတ်မှုကြောင့်မလို့ရုရှားစစ်သား၄ဦးတစ်ဆုံခဲ့ရကြောင်းရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့တင်းဦးနေနေမှာပြောပါရယ်ရှေ့ပြောင်းသွားလာနေတဲ့အစွန်းရောက်ဝါဒီအဖွဲ့တွေကဆီးရီးယားဆူရဲရဲ့လက်နက်ကြီးစခန်းတစ်ခုကိုညဘက်မှာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဒီဆီးရီးယားနိုင်ငံရှေ့ပိုင်းဒီယာအီဇာပြည်နယ်မှာရုရှားစစ်သား၅ဦးထိခိုက်ဒဏ်ရာကြောင်းပြောဆိုထားပါရယ်အခုတစ်ဆုံခဲ့ရတဲ့ရုရှားတပ်ဖွဲ့ဝင်တွေဟာဆီးရီးယားတပ်ဖွဲ့တွေကိုစီးအကြံပေးနေကြသူတွေဖြစ်ကြောင်းလဲရုရှားကာကွယ်ဝန်ကြီးဌာနကပြောပါရယ်ဘယ်ချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တယ်ဆိုတာကတော့ကြေညာချက်မှာဖော်ပြမထားပါဘူး။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်မှုဖြစ်ခဲ့နိုင်တယ်လို့တော့သတင်းတွေမှာရေးနေပါရယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဒီယာအီဇက်ပြည်နယ်မယဒင်းမြို့အနီးမှာဆီးရီးယားတပ်ဖွဲ့ဝင်အနည်းဆုံး26ဦးသေဆုံးပြီးတော့ရုရှားတပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းဆီးရီးယားလူခွင့်ဆောင်ကြည့်ရေးဖွဲ့ကပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါရယ်။ရုရှားကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တိုက်ပွဲတွင်မှာစစ်သွေးကြွ43ဦးသေဆုံးကြောင်းဖော်ပြပါရယ်။ဆီးရီးယားနိုင်ငံတွင်မှာရုရှားစစ်သား92ဦးထိသေဆုံးခဲ့ရပြီးဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါရယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1595တို့ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်ဒီညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေတဲကပထမအထုပ်ပြန်လဲဝင်ရောက်လာတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။မြန်မာနိုင်ငံတွင်အချမ်းဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်62ဦးကိုမနေ့စနေနေ့ကငခုရပြန်လဲလက်ခံရေးစခန်းကိုပို့ဆောင်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်ဘက်ကနေရာဆွန့်ခွာထွက်ပြေးသူတွေသူတို့သဘောဆန္ဒအလျောက်မြန်မာနိုင်ငံကိုပြန်လဲဝင်ရောက်လာနေပြီးဒီလိုဝင်ရောက်လာသူတွေကိုအကြမ်းဖက်မှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးတဲ့နောက်58ဦးကိုပြစ်ဒဏ်လွင်ငင်းခွင့်ပြု၄ဦးကိုတရားစွဲဆိုမှုရုပ်သိမ်းပြီးစုစုပေါင်း62ဦးကိုဘူးသီးတောင်မြို့ကနေငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ခဲ့တယ်လို့အစိုးရထုတ်ပြန်ချက်ကပြောဆိုထားပါတယ်။ဒီလူတွေကိုတော့လှဖို့ကောင်ဂျာနီဂျာစခန်းမှာခိတ္တနေထိုင်ရေးဆက်လက်ဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ရပြီးနှစ်နိုင်ငံနယ်စပ်မှာခိုးလုံနေကြတဲ့မိသားစုဝင်၅ဦးကိုပြန်လည်လက်ခံခဲ့တဲ့အကြောင်းပြီးခဲ့တဲ့ဧပြီလ14ရက်နေ့တုန်းကကြေညာခဲ့ပြီးတလကျော်အကြာဒုတိယအထုပ်အဖြစ်ဘင်္ဂလားဒေ့ရှ်ကော့ဆက်ဗဇာဒုက္ခသည်စခန်းတွေကနေဒုက္ခသည်တချို့ပြန်လာတဲ့အကြောင်းမြန်မာဘက်ကသတင်းထုတ်ခဲ့တာပါမြန်မာဆွေရထုတ်ပြန်ချက်အရဆိုရင်တော့အကြမ်းဖက်မှုတွေကနေထွက်ပြေးရသူတွေတဲကစုစုပေါင်း68ဦးကိုလက်ခံခဲ့ပြီးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြသူတွေဟာပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုလည်းမတိကြဘူးလို့မြန်မာအစိုးရကထုတ်ပြန်ချက်မှာပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ချီဆက်စခန်းခုကိုပောက်ကွဲပစ္စည်းတွေပြည့်တင်ထားတဲ့ truck ကားငယ်တစ်စင်းနဲ့တေခံပုံခွဲတိုက်ခိုက်တာကြောင့်စစ်သား8ဦးထက်မနည်းသေဆုံးပြီးတော့ဆယ်ကနန်းကျော်ဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုဟာ Helmand ပြည်နယ်အတွင်းကပရိပခါတွေဖြစ်နေတဲ့ Not LED ဒေသမှာတနင်္ဂနွေနေ့မနက်ပိုင်းကဖြစ်ခဲ့တာလို့ပြည်နယ်အစိုးရပြောခွင့်ရသူက VOA ကိုပြောပါတယ်။အထူးကိစ္စနဲ့ပတ်သက်လို့လည်းသူကအတည်ပြုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်အဖွဲ့ကချက်ချင်းဆိုလိုပဲတုံ့ပြန်ပါတယ်။ဒီတိုက်ခိုက်မှုကြောင့်မလို့အာဖဂန်လုံခြုံရေးတပ်သား100ကျော်ထိခိုက်သေဆုံးခဲ့တယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရသူကထုတ်ပြန်ပါတယ်။ဒါပေမဲ့လို့တာလီဘန်အနေနဲ့အခုလိုမျိုးသတင်းမျိုးကိုချက်ကားပြီးတော့ထုတ်ပြန်လို့ရှိပါတယ်။ Helmand ပြည်နယ်ဟာဆိုလို့ရှိရင်ဒေသတွင်းဘိန်းဆိုင်ပြိုထုတ်လုပ်မှုအဓိကကျတဲ့နေရာဖြစ်တယ်လို့ပဲအဲဒီကခိုင်တော်များများကတာလီဘန်တွေကထိန်းချုပ်လွှမ်းမိုးထားတာပါ။အခုဘုံခွဲတိုက်ခိုက်မှုဖြစ်တဲ့နေရာမှာမကြသေးခင်ကပဲဒုံတွေလက်ထဲကနေပြီးတော့ဆူရတက်တွေကထိန်းချုပ်ရိုက်ယူခဲ့တဲ့နေရာဖြစ်တယ်လို့အာဖဂန်တောင်ရှိသူတွေကပြောပါတယ်အခုလစောပိုင်းကလေးကဆိုရင်တော့တာလီဘန်တို့ရဲ့မြေပြင်တိုက်ခိုက်မှုနဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင်းအာဖဂန်လူမျိုးတပ်ဖွဲ့ရာဂနန်းလောက်သေဆုံးခဲ့ရပြီလို့သိရပါတယ်မကြသေးခင်တုန်းကဒီပါလီမန်အမတ်တွေကိုအာဖဂန်ဆူရကအမျိုးသားလူမျိုးရေးအခြေအနေနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြမှာမေလပထမအပတ်အတွင်းမှာပဲဘုံတွေရဲ့လက်ချက်နဲ့လူမျိုးရေးအဖွဲ့ဝင်252ဦးသေဆုံးပြီးတော့400ကျော်တင်ရရခဲ့တယ်လို့ဆိုပါတယ်ခင်ဗျ
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကိုဒီကနေ့တနင်္ဂနွေနေ့မှာအစ္စရေးကတင့်ကားနဲ့ပစ်ခတ်တာကြောင့်ပါလက်စတိုင်း2ဦးသေဆုံးရတဲ့အကြောင်းပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ နိုင်ငံနယ်စပ်ချန်စီယိုအနီးမှာထောင်ထားတဲ့ဘုံတလုံးကိုအစ္စရေးတပ်ဖွဲ့တွေကဖောက်ခွဲရှင်းလင်းခဲ့ရပြီးတဲ့နောက်တင်ကားနဲ့ပြစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။ဂါဇာကမ်းမြောင်တောင်ပိုင်းဒေသနယ်စပ်ချန်စီယိုမှာမင်းညာကဘုံထောင်ထားပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့အစ္စရေးတပ်ဖွဲ့တွေကိုအထိနာအောင်ရည်ရွယ်ထားတာဖြစ်တဲ့အကြောင်း ဒီမနေ့မှာတော့အစ္စရေးတပ်ဖွဲ့တွေကအဲ့ဒီဘုံကိုဖယ်ရှားရှင်းလင်းခဲ့ကြောင်းအစ္စရေးဘက်ကကြေညာချက်မှာဖော်ပြပါတယ်။အစ္စရေးတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရမှုအစဉ်ခံချက်ရှိကြောင်းလည်းကာကွယ်ရေးတပ်ဖွဲ့ကတွစ်တဲလူမှုကွန်ရက်မှာရေးပါတယ်။ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့ဂါဇာကမ်းမြောင်တောင်ပိုင်းကစစ်တပ်စောင့်ကြည့်စခန်းကိုပြစ်မှတ်ထားပြီးတင်ကားနဲ့ပြစ် ီနောက်ပိုင်းအစ္စရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးပါလက်စတိုင်း118ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်
ကုကုနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေသူတူထပ်မံသေဆုံးခဲ့ပြီးတော့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြောင့်သေဆုံးသူ12ဦးထိရှိသွားပြီဖြစ်တဲ့အကြောင်းကုကုကျန်းမာရေးဝန်ကြီးဌာနကပြောဆိုပါရယ်ကုကုနိုင်ငံရဲ့အနောက်မြောက်ပိုင်းဖြစ်တဲ့အီကွေဒေါပြည်နယ်တွေကကြီးလက်ဒေသအီဘိုကိုမှာတိခါမှာခဏအီဘိုကိုမှာတူဦးသေဆုံးခဲ့တာပါပြည်နယ်ထဲမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားသူဖြစ်တဲ့တန်လျာရှိထားသူ4ဦးလည်းအသစ်ထပ်ပြီးတော့တွေ့ထားတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ကွန်ဂိုမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားသူက35ဦးထိရှိနေပါတယ်။အီကွေဒေါပြည်နယ်တဲကဘိုက်ကိုရိုနဲ့အိုက်ပိုကိုဒေသတွေမှာမနေ့ပြန်တနင်္လာနေ့မှာတော့အီဘိုလာကာကွယ်ဆေးစပြီးတော့ပြီးမှာပါ။အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားသူ4ဦးတွေ့ရှိထားတဲ့ပြည်နယ်မြို့တော်ဖြစ်တဲ့ဘန်ဒါဂါမှာတော့ကာကွယ်ဆေးထိုးရေးလုပ်ငန်းတွေကိုဆောင်ရွက်နေပြီဖြစ်ပါတယ်ခင်ဗျာ
။ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးခဲ့ကြတာဖြစ်ပါရဲ့ရှင်။အခုတော့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကပြန်လာတဲ့နေရက်စွန့်ခွာသူပေါင်း60ကျော်ဟာတရားမဝင်ဝင်ရောက်မှုနဲ့ဒေသခံအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူတာခံခဲ့ရပြီးတမရလွန်ငင်းခွင့်နဲ့ပြန်လွှတ်ပေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။နေရက်ပြန်ဝင်လာသူတွေဟာအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုတော့ဦးစွာစစ်ဆေးအရေးယူမှာဖြစ်တယ်လို့ဒီထုတ်ပြန်ချက်မှာဆိုထားပါတယ်။ဒီချက်ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေရက်ပြန်လာလူတွေအတွက်အဓိကစိုးရိမ်ချက်လို့ဖြစ်နေရမှုဒီအတွက်တမာတမတ်ကြတဲ့ဂျားအဖွဲ့ကဝင်ဖြေရှင်းတင်တယ်လို့အကဲခတ်တွေကတိုက်တွန်းပါတယ်။မတ်စုမွန်စုံစမ်းမေးမြန်းထားတာပါရှင်။
ဒီကနေ့မေလ28ရက်နေ့ရက်စွဲနဲ့နေရက်စွန့်ခွာသူများဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ရောက်ရှိခြင်းဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာတော့မိမိတို့ရဲ့သဘောဆန္ဒအရောက်ပြန်ရောက်လာတဲ့သူတွေကအကြမ်းဖက်မှုတွေမှာပါဝင်ခဲ့ခြင်းရှိမရှိစစ်ဆေးပြီးတော့တမနာရဲ့ပြစ်ဒဏ်လွန်ငင်းခွင့်ပြုသူ58ဦး၊တရားစွဲဆိုမှုရုတ်သိမ်းခံရသူ4ဦး၊စုစုပေါင်း62ဦးကိုမနေ့မေလ26ရက်နေ့ကဘူးစည်းတောင်ကနေပြီးတော့ငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ပြီးတနိုင်ငံသဘောတူညီချက်နဲ့အညီလိုအပ်တဲ့ပုံစံတွေကိုဖြည့်ဆွတ်ပြီးရင်တော့လှဖိုးကောင်ကြားစခန်းမှာခေတ္တနေရာချထားမယ်လို့ဆိုပါတယ်တနိုင်ငံသဘောတူညီချက်တွေအရာလိုအပ်တဲ့ပုံစံဖြည့်လက်ခံရေးစခန်းတွေကနေတစ်ဆင့်ဝင်ရောက်ရမယ်ဆိုတာမသိလို့အခုကာလအတော်အတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကနေကိုယ့်အစီအစဉ်နဲ့ကိုယ်ပြန်လာတဲ့သူတွေကိုဒေသခံအဖွဲ့အစည်းတွေဘက်ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဒီလူတွေကိုပြန်လည်လက်ခံရေးကြားစခန်းမှာထားရှိနိုင်မှုအတွက်စနစ်တကျစီစစ်ပြီးတော့ကြားခံထားတဲ့ပြစ်ဒဏ်တွေကိုသမရကလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ဆက်လျင်းပြီးအကြမ်းဖက်မှုနဲ့ပတ်သက်သူတွေကိုတော့တရားဥပဒေစိုးမိုးရေးအရာထိရောက်စွာအရေးယူဆောင်ရွက်မယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အကြမ်းဖက်မှုဖြစ်စဉ်တွေအတွင်းနယ်မြေရှင်းလင်းမှုတွေကြောင့်တင်းချီထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေမှာနေရရင်းကိုပြန်လိုပေမဲ့မတင်ကောင်မှုတွေနဲ့ဆွဆွဲပြီးဖမ်းဆီးအရေးယူခံရမယ့်အရေးစိုးရိမ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းနေဦးဝီဆလန်ကပြောပါတယ
်မမဆီရဘက်ကတော့ကလေးမိမလူကြီးကအစာအဖေ့စီပြီးတော့သူတို့ကမမမကန်ဆွဆွတာရှိတယ်ဒါပေမဲ့ကောင်းမဒီမှာရောက်လာတဲ့ဒုက္ခတွေတွေကအစာဖွင့်နဲ့ဘာမှဖြစ်နေလို့ရှိနေလို့တော့မဟုတ်ဘူးအရင်ကလည်းမမအစီအဖက်ကအင်တာနက်ဝက်ဆိုက်မှာပြတာရှိတယ်အစာဖွင့်မှာအမျိုးသမီးတွေကလေးငယ်တွေကိုအဲ့လိုဆွဆွတာရှိတယ်အခုအမှခြေထဲမှာအဖမ်းခံရတဲ့လိုဘမပန်းကြောက်တော့ပေါ့မောင်ကပြစ်တာမှာအခုဖမ်းခံရတဲ့အပြင်းနဲ့ပြေသူတွေပါအဲ့မှာသူတို့ကိုလည်းအပါပစ်စီပြီးတော့မမမကန်ဆွဆွပြီးတော့ဖိချောက်တာပါအခုလည်းကျွန်တော်ဒီမှာရောက်လာတဲ့လူ9တင်းကျော်7တင်းကြီးပါလူတွေလည်းအခုလုံးကအဲ့လိုစိုးရင်စိတ်နဲ့နေကြပါတယ်ကျွန်တော်ရေပါတေးရှင်းလိုက်တဲ့အချိန်မှာအဲ့ဒါကိုလုံးဝစိတ်မေးခံရမှသာကျွန်တော်က ကိုနိုင်ရောက်ပြန်တော့မှာပါနောက်ဆုံးကျွန်တော်ကလောလောဆယ်တဲ့အဲ့ဒီစီဆိုင်ကျွန်တော်ကပြန်လဲဆိုတာလုံးဝမသိနိုင်ပါဘူ
းအစိုးရဘက်ကလည်းနယ်မြေတရားဥပဒေစိုးမိုးရေးအတွက်ထိရောက်စွာကြိုင်တယ်မှာဖြစ်တယ်လို့ဒုက္ခတဲ့ဒီဘက်ကလည်းမတရားဖမ်းဆီးခံရမှာကိုစိုးရိမ်မှုတွေရှိတဲ့အတွက်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဗတ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့တမာတမတ်ကြတဲ့ဂျားဝင်ဖြေရှင်းမှုတွေရှိတဲ့နယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာခေဇော်ဝင်းကဆိုပါတယ
်ဒီတမာတမတ်ချပြီးတော့ပြောမယ် third party ပဲခေါ်ခေါ်ပေါ်ကွာ neutral ပဲခေါ်ခေါ်ပေါ်ကနော်ဒါကကဘာမလိုက်မဲ့ဖွဲ့တစ်ခုကနေပြီးရက်တီပင်းရမယ်အဲ့ဒီခါကျမှပဲဖြစ်မယ်ဟိုဘက်ကဒီဘက်ကယုံကြည်မှုရှိနေတယ်ပြောတော့အဲ့လိုဝင်လိုက်မှာဟိုဘက်ကလည်းပြောမယ်ဆိုရင်ဒီလိုအမကညက်တစ်ခုပြီးမှာဟောပြောင်းဝင်လာမှာပဲနော်အခုဝင်လာတဲ့50တရားကသမားအနေနဲ့အဲ့လိုရှင်းဆောင်အောင်ပေးရဗိုင်းစင်ဒါကောင်းပါလေနော်ခုလူကြီးပြန်လာမယ်ဆိုလို့ရှိရင်သူလည်းဒါလေးကတော့သူတို့ဟိုမြေပြင်မှုလေးတစ်ခုရမှာပေါ့ငါတို့လည်းထားရတဲ့အိုးရိအိမ်ကြီးရားလေးနော်ဒါမှမဟုတ်တော့ပြန်လာခဲ့ရတယ်ငါတို့ကတော့ကဲအဲ့နဲ့ဒါပေမဲ့အခုပြန်ထုတ်ပေးလို့ကျွန်တော်တို့လည်းလည်းတော့ဝန်တာမှာပဲလေဒါလေးကိုတော့ကျေစွာပါပဲနော
်ရခိုင်ပြည်နယ်ကျန်းဖတ်ဖြစ်စဉ်တွေအတွင်းမှာကို ARS ကျန်းဖတ်အဖွဲ့အစည်းနဲ့ဆက်နွယ်တယ်ဆိုပြီးဒေသခံမိုးစနေတော်တော်များများဖမ်းဆီးခံခဲ့ရတယ်လို့မြေရှိထောင်နှံတွေလည်းချမှတ်ခဲ့ရတာရှိလို့ဘေးလူရာကိုထွက်ပြေးတိမ်းရှောင်ခဲ့ရသူတွေများတယ်လို့ဒုက္ခသည်ဦးဤဆလံကပြောပြပါတယ
်အခုပြည်ထဲမှာဖမ်းကန်နေရတယ်အစီးနဲ့ရွာသားတွေကသူကဘာမှကောင်းပြတ်တာမရှိဘူးအဲ့လိုဝင်နေလို့ပါတယ်တပတ်ဟိုဒလိချင်းမှာအလောက်ဆိုင်လုပ်ခဲ့တယ်နော်ဒီနေ့ရပါတယ်ပါလေ။နော်ဘာမှမသိတောင်ပြနားမလဲတဲ့အဲ့လိုလူတွေကအဖင်းခံရပြီးတော့အာသာစီပြီးတော့မမဆေးရကမမမကန်ဆစ်ဆစ်ပြီးတော့ဒီလိချေပန်းပန်းချမိုင်းနေတာကိုကျွန်တော်သိမြင်ရတယ်။အခုလည်းဒီမှာရောက်လာတဲ့ဒုက္ခစရိယာနေရကိုပြန်မြစ်ရင်သူကမမဆေးရကလောက်ချပင်ပြီးတော့အာသာအဖင်းနဲ့ဆင်းနေလို့ရှိတဲ့ကြည့်ပြီးတော့ဖန်စီမှာကိုသူကအလုံးသိနေကြပါတယ်ခင်ဗျာ
။အစိုးရဘက်ကတော့ဒုက္ခသည်တွေကိုလက်ခံမှုအစင်းသေးဖြစ်နေပြီလို့ဆိုပေမဲ့အခုချိန်ထိကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်ဒုက္ခသည်တွေပြန်လည်ဝင်ရောက်လာတာမရှိသေးပါဘူး။နေရဲစွခွာသူတွေပြန်ရောက်လာလို့ရှိရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခြင်းမရှိရင်တော့အရေးယူဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုနှစ်ဦးနှစ်ဖက်သဘောတူညီခဲ့ကြတယ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်
။မဆွန်ဝန်ဆက်သွယ်မေးမြန်းထားရပါရှင်။အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးပါမယ်။တိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြမအစိုးရကြားအပြစ်ခတ်ရက်ဆဲထားပေမဲ့အဲ့ဒီကနေအိုးအိမ်ဆုံးခွာပြေးကြရတဲ့ဒုက္ခတွေတသိန်းလောက်နေရမပြောင်းနိုင်ကြသေးပါဘူး။ The Border Consortium အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Sally Thompson နဲ့ Matt Engineering တွေ့ဆုံမေးမြန်းထားပါရဲ
့။ဒီမှာတော့မေးချင်တာကအခုလက်ရှိဒီတိုင်းနဲ့မြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခတွေတွေပေါ့နော်။သူတို့ရဲ့အခုအခြေအနေကဘယ်လိုရှိလဲ။ဘာဖြစ်လို့ဆိုတော့ Sally ကိုယ်တိုင်ကလည်းဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ထိုင်းမြန်မာမှာရှိတဲ့ဒီဒုက္ခတွေတွေအတွက်ပေါ့နော်25နှစ်ကျော်လောက်အလုပ်လုပ်ကြရင်သူတဦးအနေနဲ့အခုလက်ရှိသူတို့ရဲ့အခြေအနေကိုဘယ်လိုမြင်ရလဲရှင
် So there are currently around 93
ထိုင်းမြန်မာနယ်စပ်စခန်း9ခုမှာလက်ရှိဒုက္ခတွေပေါင်း 9,300 ကျော်နေထိုင်နေပါတယ်လူများစုဟာအဲ့ဒီဒုက္ခတွေစခန်းတွေမှာနှစ်ပေါင်း30လောက်နေထိုင်ခဲ့ကြပါတယ်ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကျော်ကစပြီးဒုက္ခတွေတွေဟာမြန်မာနိုင်ငံပြန်ဖို့ပြင်ဆင်ခဲ့ကြပါတယ်သူတို့တွေဟာမြန်မာနိုင်ငံမှာအယက်သားအစိုးရကိုအာဏာလွှဲပြောင်းခဲ့တဲ့အခြေအနေတွေကဆက်လို့အခု NLD အယက်သားအစိုးရလက်ထက်ထိဖြစ်ခဲ့တဲ့ပြောင်းလဲတွေကိုလေ့လာနေခဲ့ကြတာပါလက်နက်ကင်တိုင်းရင်းသားအဖွဲ့တချို့ NCA အပြစ်ခတ်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့တာတွေကိုလည်းတွေ့မြင်ခဲ့ရပါတယ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံတောင်ပိုင်းအခြေစိုက်အဓိကတိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးတခုထပ်ပြီး NCA မှာလက်မှတ်ရေးထိုးခဲ့ပါတယ်ဒုက္ခသည်တွေနေရပြန်ဖို့ပြင်ဆင်ရေးကိစ္စမှာဒီလိုအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးတာတွေဟာအဆပြေစေပါတယ်။ဒါပေမဲ့လို့တကယ်နေရပြန်နိုင်တဲ့အခြေအနေတွေမရှိသေးပါဘူး။လူငယ်တွေ9နှစ်ကျော်ကာလအတွင်းဒုက္ခသည်ပေါင်း 18,000 လောက်မြန်မာနိုင်ငံကိုပြန်သွားခဲ့ကြပြီးဖြစ်ပေမဲ့တကယ်ပြန်သွားဖို့အခြေအနေအတွက်ဆိုရင်အလွန်နှေးကွေးတယ်လို့ပြောရမှာပါ။ပြည်ပမှာဖြစ်နေတဲ့အခြေအနေတွေကိုဒုက္ခသည်တွေအလွန်ကိုသတိထားစောင့်ကြည့်နေကြတာပါ
။အခုဆယ်လီပြောသွားတဲ့နေရာမှာဟိုတိုင်းပြည်မှာပေါ့နော်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေနေငယ်ရှိလာတယ်။ဥမာဒီတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းအစိုးရနဲ့ဒီ NCA စာချုပ်ပေါ့လေအဲ့ဒါမျိုးတွေလက်မှတ်ရေးထိုးတာရှိတယ်။အခုဒီဒုက္ခသည်တွေနေရရင်ပြန်ဖို့ကိစ္စမှာနော်ဒီအခုစပြီးလုပ်နေတယ်။ဒါပေမဲ့အခုချိန်ထိဒီဒုက္ခသည်တွေကသူတို့နေရရင်ကိုဟိုဘယ်လိုပြောမလဲရသလောက်ပေါ့နော်မပြန်နိုင်သေးတာသူတို့ကိုဒုက္ခတွေအများစုဟာသူတို့နေရက်ကိုမပြန်နိုင်သေးတာဘာကြောင့်လဲရှင
် think many of the people in the camps they came in
တိုင်းနိုင်ငံဘက်ချမ်းကဒုက္ခတွေစခန်းကိုရောက်လာသူတွေဟာ
သူတို့ဒေတာမှာပဋိပက္ခတိုက်ပွဲတွေကြောင့်ထွက်ပြေးလာခဲ့သူတွေပါအခုမြန်မာနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရဆဲရေးသဘောတူထားကြပေမဲ့ငြိမ်းချမ်းရေးမရသေးပါဘူးဒုက္ခတွေပြည်အနေနဲ့ကြတော့လေစစ်တပ်ကသူတို့ရွာတွေထဲမှာရှိနေတော့နောက်ပြီးစစ်တပ်ကကြီးစိုးနေစေဆိုတာကိုတွေ့မြင်နေကြရတာပါသူတို့လိုချင်တာကတကယ်လက်တွေ့အောက်ခြေမှာအပြောင်းလဲကိုမြင်ကျင်ကြတာပါသူတို့ရွာတွေမှာစစ်တပ်အခြေစိုက်တာတွေကိုရုတ်သိမ်းစေခြင်းကြပါတယ်သူတို့နေရပြန်တဲ့အခါမှာသူတို့ဘဝတွေမိသားစုတွေအတွက်ကောင်းမွန်တိုးတက်အောင်လုပ်ကိုင်နိုင်ပြီးအကြောက်တရားမရှိတဲ့အခြေအနေကိုရကျင်ကြတာပါပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေမှာနေထိုင်ခဲ့ကြသူတွေအတွက်ယုံကြည်မှုတွေရဖို့နှစ်ပေါင်းများစွာကြာအောင်အချိန်ယူတည်ဆောက်ရပါတယ်
အဲ့ဒီဒေတာတွေမှာအဲ့ဒီနေဆက်ကဒီတိုင်းသားတွေရဲ့ဒေတာတွေမှာအဓိကကစစ်တပ်ကလွှမ်းမိုးနေတုံးလားစစ်တပ်ရဲ့သဘောထားမပြောင်းလဲသေးဘူးလားဆိုတော့သူတို့ရဲ့အခုဒီစစ်တပ်ရဲ့ပေါ့နော်ဟိုအဓိကအဲ့ဒီမှာဟိုပြန်ပြီးတော့ဒုက္ခတွေတွေပြန်ပြီးတော့နေရာချထားရေးအတွက်အဓိကစိန်ခေါ်မှုတွေအခက်အခဲတွေကဘာတွေလဲရှင
် I think the key the fundamental issue
ကျွန်မအမြင်အရပြောရမယ်ဆိုရင်အဓိကအခြေခံကြဆုံးကတော့အဲ့ဒီဒေတာတွေမှာစစ်တပ်တွေရှိနေတာဖြစ်ပါတယ်ပြီးတော့အနာဂတ်အတွက်ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့သဘောတူညီချက်ရဖို့ဖြစ်ပါတယ်ဒါပေမဲ့လည်းသဘောတူညီချက်ရရင်သာမဟုတ်ပဲအောက်ခြေလက်တွေ့အပြောင်းအလဲလိုအပ်ပါတယ်ဒုက္ခတွေအများစုဟာမြို့ပြနဲ့ဝေးပြီးပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့ကျေးရွာတွေကဖြစ်ပါတယ်ဒီလူတွေဟာမိသားစုတွေနဲ့အတူသူတို့နေရပြန်လာပြီဆိုရင်သူတို့ကလေးတွေအတွက်ပညာရေးတာမကကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်မှာဖြစ်ပါတယ်။နောက်ပြီးလောက်ကင်စားတောက်ဖို့မြေယာရီလိုအပ်မှာပါ။လေဟာစိုက်ပျိုးမှုအဓိကထားတဲ့တိုင်းရင်းသားကျေးလက်ဒေသတွေကနေလာကြသူတွေဖြစ်ပြီးအဲ့ဒီဒေသတွေမှာဖွံ့ဖြိုးတိုးတက်မှုတွေစတင်နိုင်တာမျိုးလည်းမတွေ့ရသေးပါဘူး
။ဆိုတော့အခုလက်ရှိဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရရဲ့အခန့်ခန္ဓာပေါ့နော်။ဒီဒုက္ခတွေကြီးညာပြန်လဲခြားထားရေးမှာသူတို့ရဲ့အစိုးရရဲ့အခန့်ခန္ဓာရောဘယ်လိုမြင်လဲရှင
့် I think we have to say at a local level there is a lot of dialogue
ဒေသဆိုင်ရာဘိုင်းအရာပြောရရင်ဒေတာအာနာပိုင်းတွင်နဲ့တွေးဆောင်ဆွေးနွေးမှုအတော်များများကိုတွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့နေရပြန်လာမဲ့ဒုက္ခတွေတွေကိုပြန်ပြီးနေရချထားမပေးခင်မှာမူဝါဒပိုင်းဆိုင်ရာအတွက်ဆွေးနွေးမှုတွေလုပ်ဖို့အများကြီးလိုအပ်နေပါတယ်။နေရကိစ္စနဲ့ပတ်သက်ရင်အကြောင်းအရာတော်တော်များများရှိပါတယ်။လေယာဉ်တွေသိမ်းခံထားရတာ၊စီးပွားရေးလုပ်ငန်းရှင်တွေကနေရတွေသိမ်းယူတာ၊နောက်ဒုက္ခတွေတွေအရင်ကနေထိုင်ခဲ့တဲ့နေရာတွေမှာလူသစ်တွေလာရောက်နေထိုင်နေကြတာဒါမှမဟုတ်လမ်းတွေအဖြစ်ဖောက်လုခံရတာစရဲအပြောင်းလဲတွေဖြစ်နေပါတယ်။ဒါကြောင့်နေရပြောင်းမဲ့သူတွေကိုပြန်လည်နေရမချခင်မှာမြေရံနဲ့ပတ်သက်တဲ့မူဝါဒဆိုင်ရာဆွေးနွေးပြောဆိုမှုတွေပထမဆင့်အနေနဲ့လိုအပ်ပါတယ်။ဒီအတွက်လည်းအချိန်ယူဖို့လိုပါတယ်။ဒေသဆိုင်ရာဘိုင်းရောနေပြည်တော်ကဆုံးဖြတ်ချက်ပေးနိုင်သူတွေနဲ့ပါဆွေးနွေးမှုတွေလိုအပ်ပါတယ်။
dialogue and policy အခြားတစ်ဖက်ကကြည့်ပြန်ရင်လေဒီဒုက္ခတွေတွေအတွက်ပေါ့နော်ဒုက္ခတွေတွေကိုယ်တိုင်နေရပြန်ဖို့အတွက်သူတို့ကိုဘလို့အားပေးတာမျိုးပေါ့နော်သူတို့ပြန်လာခြင်းအောင်ဘာတွေဆောင်ရွက်တင်တယ်လို့မြင်လဲရှင
် I think one of the things that's important is it's not just about the
အဓိကအရေးကြီးဆုံးလို့ကျွန်မမြင်တာကဒုက္ခတွေတွေပြန်ဖို့ဆိုတဲ့အချက်တက်တက်မဟုတ်ပါဘူးနှစ်ပေါင်း20လောက်ဒုက္ခတွေစခန်းတွေမှာနေထိုင်ခဲ့သူတွေအသက်ရှင်လျက်ပြန်လာကြမှာဖြစ်ပါတယ်အထုပ်ပိုးတွေပြင်းနေဆက်ဖြတ်ပြီးဘဝတစ်ကိုစတင်ဆိုတာမျိုးတွေမလုပ်နိုင်ပါဘူးအကူအညီတွေလိုအပ်ပါတယ်ရေတို့အတွက်မဟုတ်ပဲဒုက္ခတွေတွေသူတို့ဘဝပြန်လည်တည်ဆောက်နိုင်တဲ့ရေရှည်အကူအညီမျိုးလိုအပ်ပါတယ်နေရပြောင်းမဲ့ဒေသမှာအတံမွေးဝန်းကျောင်းတွေလုပ်ကိုင်နိုင်ဖို့အကူအညီလိုပါတယ်နောက်နေရပြောင်းလာမဲ့ဒုက္ခတွေတွေအတွက်စားနပ်ရိက္ခာအထောက်ပံ့လိုမျိုးလူသားချင်းစာနာမှုအကူအညီတွေကနဦးစာမှာလိုပါတယ်သူတို့အခြေချမဲ့နေရာမှာရှိနေတဲ့လူမှုအတိုင်းဝိုင်းတိုးတက်အောင်အထောက်အကူတွေပေးရမှာဖြစ်တယ်။အဲ့တော့ပြန်လာတဲ့သူတွေအတွက်တသက်မဟုတ်ပဲသူတို့ကိုလက်ခံမဲ့လူမှုအတိုင်းဝိုင်းကိုလည်းထည့်တင်စဉ်းစားရမှာဖြစ်တယ်။အဲ့ဒီနေရာတွေမှာအရင်နှစ်ပေါင်းများစွာကလေးကအကူအညီအထောက်ပံ့တွေရရှိခဲ့တာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီကြေးရွာတွေမှာရေရှည်ခိုင်မာပြီးဖွံ့ဖြိုးတိုးတက်မဲ့အစီအမံတွေလိုပါတယ်။နောက်ပြန်လာမဲ့ဒုက္ခတွေတွေအနေနဲ့သူတို့နေရမယ့်အရက်မှာရှိနေတဲ့လူမှုအတိုင်းဝိုင်းအားလုံးနဲ့ဆက်ဆက်ရမှာလဲကြေးရွာနောက်မြို့နယ်အစင်းလိုက်ထားပြီးဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒါမှပဲသူတို့တွေဘဝပြန်လဲထူထောင်ရမှာအထောက်အကူရမှာဖြစ်ပါတယ်
So a cool dean, the man and ye, the ninja pissima bono, Nanganaga ye, a Luciani, Nanganaga, Taiwan and Biro, through Wiji Yao, Taupanari, Shinide. So all a cool dee doka deri, Niepian ye bono, the time your man is a machine, doka de Niepian ye mao, or the Nanganaga, Taiwan Baka, Wiji Yao, the Taku New Year, a coochin, a Belushi legend.
Most of the people who have returned, so we estimate approximately somewhere between
16 to 18 thousand people who have returned. Akulashi Cheni Maro, the Char Doka de Ripiambo, season Niram Yumshi de Babu. Yamapiro Pianjane Doka de Rileshinibare. Throgaro Nepiro, a Kuntijago, Sangzani Jaraba. Nanganga Taiwan Veka, Taupan Risoye, the Pasalongo, Kunibo Luapare. Doka de Scandima, Nanganga Taiwan, Taupan Muria, a Lu Ye Babare. Yamanango Mankane Cheni Yama Pianaimbo. Doka de Scama Sapi, Nitainae. နိုင်ငံရဲ့ထောက်ပံ့မှုတွေလိုအပ်ပါတယ်အခုအချိန်မှာမြန်မာဆိုးရွားဘက်ကအဆင်သင့်ဖြစ်နေဘူးဆိုတာကတော့ထင်ရှားပါတယ်နောက်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအဆင်သင့်ဖြစ်နေသေးပါဘူးထိုင်းဆိုးရွားဘက်ကတော့မြန်မာဆိုးရွားဘက်ကအဆင်သင့်ဖြစ်လာပြီလို့ပြောမယ့်အချိန်ကိုစိတ်ရှိရှိနဲ့စောင့်နေပါတယ်ဒါကြောင့်ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာဆက်ပြီးရှိနေသူတွေ ွာတွေဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာအတိုင်းဝိုင်းသာမကအစိုးရရဲ့အကူအညီတွေလိုအပ်နေပါတယ်။အခုလက်ရှိမှာအစိုးရထိန်းချုပ်ထားတဲ့မြို့ပြနေရာအများစုကိုပဲသူတို့အဓိကထားကူညီနေပါတယ်။ကျေးလက်ဒေသတွေမှာဒေသခံအတိုင်းဝိုင်းနေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကအတဆင့်အကူအညီတွေရောက်ရှိဖို့လိုအပ်နေပါတယ်
။ဒါဆိုလို့ရှိရင်ဒီထိုင်းမြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေအပေါ်မှာလက်ရှိဒီထိုင်းအစိုးရရဲ့သဘောထားကိုဘယ်လိုရှိလဲရှင
် at present there is no agreement there's no formal agreement for return of refugees so with the 70 who returned it was just for that 70 people at the moment they're waiting for another
နေရရင်ပြန်သွားတဲ့ဒုက္ခသည်80ယောက်ပဲရှိပါသေးတယ်။အခုချိန်မှာတော့နောက်ထပ်လူ300ပြန်နိုင်မှုအတွက်မြန်မာအစိုးရခွင့်ပြုချက်ကိုစောင့်နေတာပါ။မြန်မာထိုင်းနဲ့ UNHCR သုံးဘက်ဆိုင်တရားဝင်သဘောတူညီချက်မရှိသေးပါဘူး။ဒုက္ခသည်တွေနေရပြန်ရေးမှာ UNHCR ကပူးပေါင်းအကူအညီပေးရေးအခမ်းကဏ္ဍမှပဲရှိပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကလည်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူး။အခုလောလောဆယ်မှာအုပ်စုနဲ့ခြီးပြီးပြန်ပို့ဖို့အချိန်မရောက်သေးဘူးလို့ပြောရမှာပါ။တယောက်ချင်းမဲ့ဖြစ်ဖြစ်မိသားစုအလိုက်ပဲဖြစ်ဖြစ်သူတို့စန္ဒအရပြန်ခြင်းသူတွေကိုအကူအညီပေးရေးဖြစ်ပါတယ်။ထိုင်းဆိုရကတော့ဒုက္ခသည်တွေနေဖို့ထိုင်းနိုင်ငံဘက်မှစခန်းတွေစီစဉ်ပေးထားစေဖြစ်တယ်။မကြသေးခင်မှာတော့ထိုင်းနဲ့မြန်မာအစိုးရကြားအနာဂတ်ဒုက္ခသည်တွေနေရပြန်ရေးကိစ္စဆွေးနွေးဖို့အစီအစဉ်တွေရှိတယ်လို့ကျမတို့နားလည်ထားပါတယ
်။ Thank you Sally.
မိုင်းအင်ဂျင်နိုင်တင်ဆက်ခဲ့တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါရယ်။ဆက်လက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းတွေကိုနားဆင်ရဖို့ရှိပါရယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေတန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့လိုင်းလမီတာ190 kHz 1905တို့ကနေပြီးဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဘက်မှာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများခန္ဓာနဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ Amnesty International အစီရင်ခံစာကြောင့်မြန်မာအစိုးရအပေါ်ဖိအားတွေရော့ကျစေမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်။
ဒီကရရဲ့ပိုင်းက NST International အဖွဲ့ကြီးဟာရိုဟင်ဂျာအကြမ်းဖက်အဖွဲ့စည်းတစ်ခုဖြစ်တဲ့အာဇာအဖွဲ့ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဟိန္ဒူဘာသာဝင်အများအပြားကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့အကြောင်းအစိုးရခန်းစားတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဖြစ်စဉ်ကတော့ပြီးခဲ့တဲ့2019ဩဂုတ်လကပိုင်းကဖြစ်ခဲ့တာဖြစ်ပြီးစက်တင်ဘာလတည်းရောက်တော့မြန်မာလူမျိုးရေးတာဝန်ရှိသူတွေကအလောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အာဇာအဖွဲ့ရဲ့အဲ့ဒီလိုအကြမ်းဖက်လုပ်ရပ်ကို NST International အဖွဲ့ကြီးကထုတ်ဖော်လိုက်တာအဲ့ဒီသတင်းကိုကမ္ဘာနာမည်ကြီးသတင်းမီဒီယာပေါင်းစုံမှဖော်ပြခဲ့ကြတာဒီအတွက်မြန်မာအစိုးရတာဝန်ရှိသူတွေဘက်ကကြေညာနေကြသလိုတမတော်ဘက်ကလည်းကြိုးစားတယ်ဆိုပြီးသတင်းထုတ်ပြန်တာတွေ့ကြရပါတယ်။တကယ်တော့ NST International အဖွဲ့ကြီးဟာအာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရပ်ကိုဖော်ထုတ်လိုက်တာသာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်96သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စမြန်မာလူမျိုးရေးနဲ့အစိုးရဘက်ကလုပ်ရပ်တွေမှန်ကန်တယ်ဆိုပြီးထောက်ခံလိုက်တဲ့သဘောမျိုးတော့မဟုတ်ပါဘူး။အာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရပ်တွေကိုထုတ်ဖော်လိုက်ုံနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာပြေလည်သွားမှလားနိုင်ငံတကာအသိုင်းအဝိုင်းရဲ့မြန်မာတပ်မတော်နဲ့အစိုးရဘက်ပေးနေတဲ့ဖိအားတွေရောကျသွားနိုင်မလားဆိုတာဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
Amnesty International အဖွဲ့ကြီးကရခိုင်ပြည်နယ်မြောက်ပိုင်းခမောင်းစိတ်ကျေးရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ယောက်ကလေး23ယောက်နဲ့အသက်10နှစ်အောက်အရွယ်ကလေး14ယောက်ကိုအာဆာအကြမ်းဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြောင်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ AI အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်သွားတဲ့အသက်မတည်ကြံရစ်တဲ့ဟိန္ဒူဘာသာဝင်တွေကိုတွေ့ဆုံခွင့်ရခဲ့တယ်လို့အလောင်းတွေကိုစစ်ဆေးခဲ့တဲ့စစ်ဆေးချက်တွေအရာလဲတပ်ဖြတ်မှုကိုအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။Amnesty International အဖွဲ့အနေနဲ့တပ်ဖြတ်မှုဖြစ်ပွားရာခမောင်းစိတ်ကျေးရွာဘက်ကိုတွားရောက်လေ့လာခွင့်ရဖို့မြန်မာအာဏာပိုင်တွေဘက်ကတောင်းဆိုပေမဲ့ခွင့်ပြုချက်မရခဲ့ပါဘူး။အဲဒီမှာနေထိုင်တဲ့အသက်မသေးသူတွေလည်းပါဝင်တဲ့ဟိန္ဒူဘာသာဝင်တချို့ကိုအာဏာပိုင်တွေကခေါ်ယူပေးလို့စစ်တွေမြို့မှာတွေ့ဆုံမေးမြန်းခွင့်ရခဲ့တာပါ။ဘလို့ပဲဖြစ်ဖြစ် AI အဖွဲ့ကြီးအနေနဲ့အာဆာအဖွဲ့ဟာအပြစ်မဲ့ဟိန္ဒူဘာသာဝင်ရွာသူရွာသားကလေးငယ်တွေကိုရရဆက်ဆက်တပ်ဖြတ်ခဲ့တယ်ဆိုတာကိုတော့အတည်ပြုနိုင်ခဲ့ပါတယ်။ပြောရရင်အာဆာအဖွဲ့ဟာဟိန္ဒူဘာသာဝင်တွေကိုမှအခုလိုရရဆက်ဆက်တပ်ဖြတ်တာမဟုတ်ပါဘူး။2016အောက်တိုဘာလကမောင်တော်နေသားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားရဲစခန်းတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့ချိန်နောက်ပိုင်းနဲ့ဒုတိယတိုက်ခိုက်မှုလုပ်ခဲ့တဲ့2019ဩဂုတ်လမကုန်ခင်ဂျားကာလမှာလဲမွတ်စလင်ကျေးရွာသားအတော်များများကိုရရက်ဆက်ဆက်တပ်ဖြတ်တဲ့ပုကင်းတွေကျူးလွန်ခဲ့ကြပါလေတယ်။အစိုးရဘက်ကသတင်းပေးတယ်လို့သူတို့ယူဆသူတွေသူတို့ရဲ့စီးယုံမှုကိုမလိုက်ပါတဲ့သူတွေကိုလမ်းမှာစောင့်ဆိုင်တပ်ဖြတ်တာမိသားစုနဲ့အတူရှိနေတာကိုနေအိမ်ပေါ်အထိတက်ပြီးတပ်ဖြတ်တာမျိုးထိကျူးလွန်ခဲ့ပါတယ်။အဲ့ဒီတည်းမှာသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့မွတ်စလင်ကျေးရွာတာဝန်ရှိသူနှစ်ယောက်ဆိုရင်လေနောက်ရက်တွေမှာပဲရရက်ဆက်ဆက်တပ်ဖြတ်ခံလိုက်ရပါတယ်
။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရလူမျိုးရေးတာဝန်ရှိသူတွေဘက်ကအကာအကွယ်မပေးနိုင်တာသူတို့ချင်းချင်းတပ်ဖြတ်ကြတာပဲဆိုပြီးတိလူရှုထားခဲ့လို့ပဲအာဇာအဖွဲ့ဟာမွတ်စလင်ကျေးရွာသားအတော်များများကိုစီးယုံနိုင်ခဲ့ပြီး2019ဩဂုတ်လရဲဌာနနဲ့ကင်းစခန်း30လောက်ကိုတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်နိုင်ပြီးအထိအင်အားကောင်းလာတာတွေ့နိုင်ပါတယ်။ချုံကုံတိုးတက်ရရင်အာဇာအဖွဲ့အကြမ်းဖက်မှုကျူးလွန်တာသိထူဆန်းတဲ့ကိစ္စမဟုတ်ပါဘူး။သူတို့အကြမ်းဖက်တဲ့သတင်း AI အဖွဲ့ကြီးကထုတ်ပြန်လိုက်တော့မှနိုင်ငံတကာမီဒီယာတွေမှာဖော်ပြကြတာတခုပဲနည်းနည်းထူးပါတယ်။ဒါပေမဲ့ AI ရဲ့အစီရင်ခံစာမှာအာဇာအဖွဲ့ကိုပဲအပြစ်ပုံချထားတာမဟုတ်ပါဘူး။အကြမ်းဖက်မှုကာလ ဒီမှာလူမျိုးတွေကိုတွားရောက်ခွင့်ပေးတဲ့ဆိုပြီးတောင်းဆိုထားတာတွေ့ရပါတယ်
ဒီအချက်တွေကိုကြည့်ရင်AIအစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တက်မတော်ကလက်ရှိကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအရေးကိစ္စတွေနဲ့ပတ်သက်တဲ့ဖိအားပေးခံရမှုတွေလျော့နည်းသွားဖို့တော့မရှိသေးပါဘူး။အကြောင်းကတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့လုံခြုံရေးဆိုင်ရာတွေဘက်ကပြုမူခဲ့ပုံနဲ့လက်ရှိကင်တွယ်နေပုံတွေကိုလက်မခံနိုင်ကြသေးလို့ပါပဲ။ တကယ်အရေးကြီးဆုံးပြဿနာကတော့ထွက်ပြေးသွားတဲ့9သိန်း6သိန်းလောက်ရှိတဲ့မွတ်စလင်တွေမြန်မာနိုင်ငံဘက်ပြန်လာရေးလုပ်ငန်းမစတင်နိုင်သေးလို့ပါပဲ။တနည်းအားဖြင့်လုပ်ငန်းစဉ်စတင်လာအောင်မြန်မာအစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကမစွမ်းဆောင်နိုင်သေးလို့ပါပဲ။အဲ့ဒီအထဲမှာဒုက္ခသည်တွေကိုယ်တိုင်ကမြန်မာအစိုးရရဲ့လက်ခံရေးအစီအစဉ်တွေကိုအပြည့်အဝလက်မခံနိုင်သေးတာ မြန်မာအစိုးရကလက်ခံနိုင်တယ်လို့ပြောထားတဲ့အတော်လေးကိုနှဲပါတဲ့တရက်လူ300လောက်အရေးအတွက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်သေးတာမွတ်စလင်တွေရဲ့နေရေးထိုင်ရေးလုံခြုံရေးအာမခံချက်ပေးနိုင်မယ်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဒုက္ခသည်လက်ခံရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မရသေးတာစတဲ့ပြဿနာတွေကြောင့်ဖြစ်နိုင်ပါတယ်ဒီလိုမစွမ်းဆောင်နိုင်သေးတဲ့အတွက်လဲကြီးမားတဲ့နိုင ကျွလွန်ကတိုင်ဝမ်ကအဲ့ဒီပြဿနာကြကြတင်းပြန့်တောင်းဆိုPRပေးနေကြပြီမယ်မြန်မာအနာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်ပြီးခိုင်လုံတဲ့ထောက်ထားတွေပေးပါညီတို့မဆိုမြန်မာနိုင်ငံဘက်ပြန်လာပြီးအထောက်ထားနဲ့တကွအမှုဖွင့်လို့ရတယ် ကျူးလွန်တာထင်ရှားရင်အရေးယူပေးမယ်စသဖြင့်ပြောဆိုနေကြဆဲဖြစ်တယ်လို့တချို့အာဏာပိုင်တွေကတော့ဒီဆွဆဲချက်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ဒုက္ခတွေတချို့ရဲ့လောက်ကျန်ဖန်တီးဆွဆဲချက်တွေဖြစ်ပြည့်ရပြူတာမျိုးကိုတော့တွေ့နေရပါတယ်ဒီအခြေအနေတွေကိုကြည့်ရင်လက်တလောအေအိုင်အဖွဲ့ရဲ့အာဇာအဖွဲ့ကနေရက်စက်တဲ့အကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အစီရင်
ဒုက္ခသည်တွေတကယ်ပြန်လာရေးအကောင့်ထဲပေါ်လာအောင်စွမ်းဆောင်တာဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝန်လက်ခံလာအောင်ဖြည့်ရှင်းပြတာလို့ဘုကလွဲပြီးအခြားနည်းလမ်းမရှိပါကြောင်းတင်ပြလိုက်ရပါတယ်
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook ပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရှင်။အခုအရင်ဆုံး VOA Facebook စာမျက်နှာပေါ်မှာမှတ်ချက်လေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တိုလေးတွေကိုဝေမျှပေးခြင်းပါတယ်။John Bell Jones ဆိုတဲ့သောရရှင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအမြဲနားထောင်နေသူပါတဲ့။သူက VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်ဤကျမ်းမာခြင်းစိတ်ချမ်းသာခြင်းဖြင့်ပြည့်စုံကြပါစေ။တရင်းနဲ့ကိုချိန်နဲ့တပြင်းညီထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ Super ကျေးဇူးတင်တဲ့အမှတ်ချက်လေးရေးလာပါတယ်။ဟုတ်ကဲ့ပါ။ကျွန်တော်တို့ကလည်း VOA စီစဉ်နော်နားဆင်ကြည့်ရှုအခုဆိုရင်တော့ Internet ပေါ်မှာဖတ်ရှုတဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်လို့ပဲပြန်ပြောချင်ပါတယ်နော်။Facebook ပေါ်ကနောက်ထပ်သောရရှင်အမြင်ဆိုတဲ့သောရရှင်ရဲ့မှတ်ချက်လေးကိုလည်းဆက်ပြောပြပေးပါမယ်။မင်္ဂလာပါ VOA တဲ့။အခုမှ VOA ကိုစာရေးဖြစ်ပါတယ်။သတင်းနားထောင်နေတာတော့ကြားပါပြီတဲ့။ဟုတ်ကဲ့ပါ။ဒီစကားကြားရတာအမတန်ဝမ်းသာပါတယ်။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့အခုစာရေးလိုက်ပါတယ်တဲ့။ဒီသောရရှင်ကပူတာအုပ်ကရေးလာတဲ့သောရရှင်ဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာရေးကိုအခုဆက်ပြီးပြောပြပေးပါမယ်ရှင်။သောရရှင်ဥညိုဆိုတဲ့သောရရှင်ကမင်္ဂလာပါ VOE ဘ ഹു တရဝေမျှပေးတာကျေးဇူးကပါပါအပတ်စဉ်သိပ္ပံကဏ္ဍကိုကျွန်တော်အထူးနှစ်သက်ပါတယ်အဲ့ဒါကိုကျွန်တော်ရဲ့စာမျက်နှာမှာအမြဲတမ်းထည့်ခြင်းပါတယ်ရနိုင်ပါလားခင်ဗျာဆိုပြီးတော့ VOE ကို Messenger ကနေပြီးတော့ စာလမ်းရေးလာပါတယ်ရှင်။ဟုတ်ကဲ့ပါဒီတော်ရရှင်ကိုမက်ဆေ့ချ်မှာလည်းပြန်ပြီးတော့အကြောင်းပြန်ပေးထားပါတယ်နော်။ကျွန်တော်ရဲ့အစာမျက်နှာဆိုတာကတော့ website ပေါ်ကစာမျက်နှာတစ်ခုခုကိုဆိုလိုတယ်ထင်ပါတယ်။ဘာစာမျက်နှာလဲဆိုတာကျွန်တော်တို့ကိုထည့်ပြီးတော့အကြောင်းကြားရင်တော့ပို့ပြီးတော့ပြည့်ပြည့်စုံစုံကျွန်တော်တို့ဘက်ကသိရလို့ပို့ပြီးတော့ကောင်းတယ်လို့ပဲပြောရပါမယ်။ဒါမှလည်းအဲ့လိုမျိုးကိုပိုင် blog စာမျက်နှာကိုပိုင်သတင်းစာမျက်နှာလိုမျိုးနေရာတွေမှာကျွန်တော်တို့ viewer ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုထပ်ဆင့်ဝင်ပြချင်နေဆိုရင်ဝင်ပြလို့ရပါတယ်လို့ဒီမှာအားလုံးကိုဖြည့်ချခြင်းပါတယ်ရှင်။ကိုယ့်ရဲ့ထပ်ဆင့်ဖော်ပြမှုက viewer မြန်မာပိုင်းရဲ့မူရင်းအစီအစဉ်ဖြစ်တယ်ဆိုတာဖော်ပြပေးဖို့တော့လိုပါတယ်နော်။အခုလိုထပ်ဆင့်ပြောဝင်ပြပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောချင်ပါတယ်။တော်ရှင်ရဲ့ဥညိုက VOE ရဲ့တိတ်ပင်တဲ့နည်းပညာကဏ္ဍကိုသူရဲ့စာမျက်နှာပေါ်မှာထပ်ဆင့်ဖော်ပြခြင်းပါတယ်လို့ပြောနေတဲ့အချိန်မှာနောက်ထပ်တော်ရရှင်တယောက်ကလည်းနေလဝင်းဆိုတဲ့တော်ရရှင်မှာသူကတော့အာကာသအသေးစံကဏ္ဍတွေကိုနားထောင်ခြင်းပါတယ်လို့ရေးပလာပါတယ်။ဟုတ်ကဲ့ပါကျွန်တော်တို့စီကနေပြောအပတ်စဉ်ရေဒီယိုကဏ္ဍတစ်ခုဖြစ်တဲ့တိတ်ပင်တဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်နော်။ကျွန်တော်တို့ရုပ်မြင်သံကြားနေ့စဉ်ထုတ်လွှင့်တဲ့အစီအစဉ်မှာဆိုရင်လည်းတိတ်ပင်တဲ့နည်းပညာသတင်းတွေကိုအပတ်စဉ်တိုင်းမှာတော်တော်များများထည့်သွင်းပြီးဖော်ပြပေးနေပါတယ်လို့သတင်းပါခြင်းပါတယ်။ဒီစီစဉ်နဲ့ဆက်ဆံပြီးရေးလာတဲ့နောက်ထပ်တော်ရရှင်တယောက်ရဲ့စာလည်းလက်ခံရရှိပါတယ်။ကိုဝင်းနိုင်တန်ထွေးဆိုတဲ့တော်ရရှင်မှာ
VOE ကျွန်တော်လည်းအမြင့်အားပေးနေတဲ့ VOE ပြည်သက်တူပါ။ဒီမနေ့ VOE ကထုတ်လွှင့်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်လိုက်ရတာကအာကာသတွေကဂျူရူတွေပျက်စီးပြီးကမ္ဘာမြေပေါ်ပြန်လည်လွတ်ဆင်ကျရောက်လာမယ်အကြောင်းပါ။ကျွန်တော်တို့အခြေခံပညာသင်ယူတော့ကမ္ဘာကြီးရဲ့ဆွဲဟာကမ္ဘာနဲ့ဝေးသွားလေနည်းသွားလေလို့သင်ခဲ့ရပါတယ်။ဒါကြောင့်အခုလွတ်တင်ထားတဲ့ဂျူရူတွေလက်ဖက်နေတဲ့နေရာမှာကဘာဆွဲရတက်ရောက်မှုရှိပါရဲ့လားဆွဲရနည်းလို့ပဲဖြစ်ဖြစ်မရှိလို့ပဲဖြစ်ဖြစ်ဒီပစ္စည်းသွားတဲ့ဂျူရူပြက်တွေဟာကဘာမြေပြင်ပေါ်ပြန်လည်ရောက်နိုင်မှာမလားဆိုတာပြန်လည်ရှင်းပြပေးပါရဲ့မေတ္တာရက်ခံပါခင်ဗျာ
ဟုတ်ကဲ့ဂျူရူပြက်တွေကဘာမြေပြင်ပေါ်ကိုပြန်လည်ရောက်ရှိရတာတခါတွေရှိပါတယ်တချို့လည်းကဘာမြေပြင်ပေါ်မရောက်ဖဲတဲ့ဒီအာကာသကြီးတွေပဲစီးမျောသွားပြီးတော့ဒီအတိုင်းအဆမဲ့မျောလွင့်နေတာတွေလည်းရှိပါတယ်အသေးစိတ်သိကျင်နေဆိုလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့ဒေါခင်မျိုးတက်သူတက်ကျွမ်းတဲ့နည်းပညာရှင်တွေကိုဆက်သွယ်ပြီးတော့မေးမြန်းလို့ရရင်တင်ဆက်ပေးနိုင်အောင်လို့ပြောပြပေးလိုက်ပါမယ်။ VOE ကအစီအစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်တယောက်ကတော့ Meet Insley ဆိုတဲ့သောရရှင်မှသူက VOE မှာပေးစာမေးစာအစီအစဉ်ကိုအင်္ဂလိပ်လိုနာမည်ရှိပါလားသိချင်ပါလိမ့်။ဒုပြေဒုမြေရောနိုင်ငံတကာသတင်းတော်က News Around the World လားတဲ့သိချင်လို့ပါဆိုပြီးကျွန်တော်တို့စီကို VOE မြန်မာပိုင်း Messenger ကိုစာလေးရေးပြီးတော့မေးလာပါတယ်။ဟုတ်ကဲ့ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုတော့မြန်မာပြည်ကပေးစာများဆိုတော့ကျွန်တော်တို့က Letters from Burma လို့ပြောပါတယ်။ဒုပြေဒုမြေအစီအစဉ်ကတော့ VOE ရဲ့အစီအစဉ်မဟုတ်ပါဘူး။ဒါကြောင့်မို့သက်ဆိုင်ရာဌာနကဘယ်လိုပြောလဲမသိပါဘူး။နိုင်ငံတကာသတင်းတွေကိုတော့ကျွန်တော်တို့ကလွယ်လွယ်ကူကူ World News ဒါမှမဟုတ်လဲ International News နိုင်ငံတကာသတင်းများဆိုပြီးတော့အတူကောက်ခေါ်ပါတယ်။သတင်းကတော့အဓိကမြန်မာပြည်တက်စီကိုကျွန်တော်တို့ထုတ်လွှင့်ပေးရမလို့ပြည်တက်စီကိုတင်တဲ့သတင်းတွေအားလုံးကတော့မြန်မာလိုနာမည်ပဲခေါ်ပါရယ်နော်ဒီ World News တို့ Letters from Burma တို့ဆိုတော့ကျွန်တော်တို့ရုံးတွင်းဌာနတွေမှာအချင်းချင်းပြောဆိုကြတဲ့စကားတွေပဲဖြစ်ပါတယ်ဒီသောရရှင်ကအတိအကျလို့မေးလာတယ်ဆိုတော့လေတခါတည်းပဲဒီ Map Me Insley Zone နဲ့တခြားတည်ခြင်းတဲ့သောရရှင်တွေအတွက်ပါဖြေကြားပေးလိုက်ပါရယ်ဟုတ်ဆိုရတော့ရှင်ကလည်း VOE ကိုစာရေးပြီးတော့သူဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ခြင်းပါတယ်လို့ပြောလာပါတယ်
။ Hello VOE မင်္ဂလာပါ။ကျွန်တော် VOE ကိုနားဆင်လာတာနှစ်ပေါင်း20တိတိရှိပါပြီ။အစီအစဉ်အားလုံးကိုသဘောကျသလို VOE ဝိုင်းတော်သားတွေလည်းနှစ်သစ်မှာကြမ်းမာပြီးပျော်ရွှင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။တခုလောက်မေးခြင်းပါတယ်။ VOE ရဲ့ဒါရိုက်ထုတ်လွှင့်မှုအတန်ပိုင်းတွေကိုပါဝင်ဆွေးနွေးခြင်းပါတယ်။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုဘယ်ကိုဘလို့ပို့ရမလဲဆိုတာတစိမ့်လောက်ရှင်းပြပေးပါဗျာလောလောဆယ်တော့ကျွန်တော်ကနိုင်ငံသားမှနေပါတယ်ဆက်သွယ်မှုပုံစံလေးဆက်သွယ်လာမယ့်ပုံစံလေးသိချင်ပါတယ် VOE အဖွဲ့သားအားလုံးကျမ်းမာပျော်ရွှင်ကြပါစေဗျာ
ဟုတ်ကဲ့ပါရှင်ဒါရိုက်လေးလိုင်းဆွေးနွေးဖို့ဆိုရင်တော့ဘာအကြောင်းညာဆွေးနွေးမလဲဆိုတာအရင်ကြည့်ပါနော် VOE စာမျက်နှာမှာရော VOE Radio အစီအစဉ်မှာရောကြီးညာပေးထားပါတယ် VOE Facebook စာမျက်နှာမှာဆိုရင်တော့ဆွေးနွေးမယ့်အကြောင်းအရာကိုထိတ်ဆုံးမှဖော်ပြပေးထားတာပါအဲ့အကြောင်းအရာကိုကိုကပါဝင်ပြောဆွေးနွေးခြင်းနဲ့ဆိုရင်အဲ့ဒီညအောင်မှာကိုရဲ့ဖုန်းနံပါတ်နဲ့နာမည်ကိုရေးထားခဲ့ပါ။အဲ့မှာရေးလို့သူများတိမှာဆိုရဲဆိုရင်တော့အခုစာရေးတဲ့နေရာ Messenger ကနေပြီးတော့လည်းလာရေးထားပေးလို့ရပါတယ်နော်။ဒါမှမဟုတ်ရင်ကျမတို့ရဲ့ VOE email ကိုလည်း email ရေးပို့လို့ရပါတယ်။ email လိပ်စာက bemis@voenews.com ဖြစ်ပါတယ်ရှင်။ Facebook ကြော်ညာမှာလည်းအသေးစိတ်ရေးပြထားပါတယ်နော်။အထူးကျေးဇူးတင်ပါတယ်။ပြောရင်ဖွင့်လာတဲ့တော်ရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ချင်းပြည်နယ်တွန်းဆန်မြို့မှာ
တသက်ရအစိုးရအတဝန်ရှိတဲ့ဌာနကနေပြီးတော့ငွေကြေးမတရားကောက်ခံနေပါတယ်လို့ထင်မိပါတယ်ဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ကတော့ Mary Hong ဖြစ်ပါတယ်သူကမွေးစင်းလိုအပ်လို့တောင်းတာကိုအဲ့အစိုးရဌာနကပတ်စံနေအများကြီးတောင်းတယ်သူတို့ဒေတာမှာကအဲ့လောက်ထိချမ်းသာတဲ့သူမရှိပါဘူးဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ
်ကျမတို့ချင်းပြည်မြောက်ပိုင်းတွန်းဆန်မြို့ပေါ်မှာမွေးစင်းလိုအပ်လို့ယူမယ်လို့တော့ရုပ်တော်ဝင်ရှိတဲ့သူကကျပ်တသိန်း5000တောင်းပါတယ်အစတုန်းကတော့1000-2000ဆိုရင်အေးဆေးပေးမလို့ကျမစဉ်းစားထားတာပါမှန်းဆက်နဲ့နှမ်းထွက်မကိုက်လို့လှည့်ပြန်ခဲ့ရပါတယ်ဒီလိုပွင့်လင်းမြင်သာတဲ့ခင်မှာပြည်သူတင်တဲ့အစိုးရတက်လာတဲ့အချိန်ပါမလက်လုံလက်စားတယောက်ရဲ့တနေ့လောက်အားက4000နဲ့8000ကြာရနေတဲ့အချိန်မျိုးမှာစာတရွက်အတွက်35000ကြီးတောင်ဖြစ်သင့်ရဲ့လားပြောင်းလဲတယ်ဆိုတာကရန်ကုန်မန္တလေးလိုမြို့ကြီးတွေအတွက်ပဲလားဒါမှမဟုတ်အထက်လူကြီးတွေကိုယ်တိုင်ကိုက35000ဆိုပြီးတော့သတ်မှတ်ထားတာလားလာပေါင်းများစွာနဲ့ view ကိုရင်ဖွင့်လိုက်ပါတယ်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့လာပေါင်းများစွာနဲ့ view ကိုရင်ဖွင့်လိုက်ရပါတယ်ဆိုတဲ့တော်ရရှင်ရဲ့စာကိုကျမတို့ view ကနေအားလုံးတရားဖော်ပြပေးလိုက်ပါတယ်နော်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုစုံစမ်းနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်နာမည်တီဟာကိုကူပါဆိုပြီးဖုန်းနံပါတ်ပါထည့်ပေးလာတဲ့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြောပြချင်ပါတယ်။သူရင်ဖွင့်တဲ့အကြောင်းအရာကတော့အစ်စ်အစံတော့မဟုတ်ပါဘူး။ဓာပြားဟောင်းယူဖွင့်တယ်လို့ပဲပြောချင်ပါတယ်။ဒါပေမဲ့လည်းအဲ့ဓာပြားကအခုချိန်ထိတော်တော်လေးကိုအရှိန်ဟုန်ကောင်းကောင်းနဲ့ကြဲကြဲလောင်းလောင်းကြားနေရစေဖြစ်တာမလို့ပြည်သူတွေလည်းနားမခံနိုင်တော့ပါဘူးတဲ့။ဒီတော်ရရှင်ဗာမြပြောထားတာပါလေ။
လော့စပီကာကကျွန်တော်ကိုစနစ်ကျော်နှိပ်စက်ခဲ့ပါတယ်ကျွန်တော်လဲဓမာယုံလူကြီးရက်ွက်လူကြီးတွေကိုလွန်ခဲ့တဲ့3နှစ်အထိညှဉ်းသားတဲ့နီးလန့်နဲ့ပြုတ်ပြခဲ့ပါတယ်အကြံလဲပေးပါတယ်ကူညီမယ်လဲပြောခဲ့ပါတယ်ဒါပေမဲ့လော်လေးလုံးကိုတင်မြဲတင်ဆက်ဖြစ်ပါတယ်ကျွန်တော်ပို့စ်တင်ပြီးတော့3ရက်အထိအတန်ကျဲလုံးစွာဖွင့်တော်လဲပဲရှယ်တဲ့သူများတာကြောင့်လားမသိ4ရက်မြောက်မှာတော့အတန်တိုးသွားပါတယ်နောက်နှစ်မှာဘယ်လိုရှိမယ်ဆိုတာမသိပေမဲ့လဲဓမာယုံအတိုင်းဝိုင်းကတော့အင်မတန်မှမျက်မှောက်ချိုးနေပါတယ်မုန်းနေမယ်ဆိုတာကိုလည်းပြောပြနေစရာတော့လုံးဝမထင်ပါဘူးလော့စပီကာဒန်ကိုမြမပြီးအနောက်မှာဘာသာရေးအမိခံပြီးတော့အတုံးချနေတာအတော်လေးကိုကာလာကလည်းကြားနေပါပြီဒီကိစ္စနည်းနည်းလေးရော့ရင်တော့မှဝမ်းသာမိမှာပါဒါကြောင့်86လမ်းကဒီပထမ်းလော့စပီကာတခုတည်းသာမဟုတ်ပဲမြမပြီးကလော့စပီကာတွေအတန်တိုးဖွင့်ဖို့အကြောင်းဆွေးနွေးပေးစီလိုပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်လဲကျွန်တော်အသင့်ရှိပါတယ်
ဟုတ်ကဲ့လော်ကျောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်ကျွန်တော်အသင့်ရှိပါတယ်ဆိုလို့အခုလိုဖုန်းနံပါတ်ပို့ထားတာကျေးဇူးတင်ပါတယ်ကျမတို့မှတ်ထားပါတယ်နော်ဒီကျောင်းရာဆွေးနွေးဖြစ်တယ်ဆိုရင်ကျမတို့ဆက်သွယ်လိုက်ပါမယ်ရှင်မြန်မာနိုင်ငံမှာမူရင်းမှုတွေနေ့စဉ်လိုလိုဖြစ်နေတာကိုဘယ်သူမှအရေးမယူသေးဘူးလားဆိုပြီးတော့မေကွန်ထုတ်လာတဲ့တော်ရရှင်ကတော့နေထူးမြတ်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဒီတော်ရရှင်က
မင်္ဂလာပါ VOA မြန်မာနိုင်ငံမှာ2019-2018ခုနှစ်အတွင်းမှာမူရင်းမှုမျိုးစုံနေ့စဉ်လိုလိုဖြစ်နေတာကြားသိရလို့စိတ်မကောင်းဖြစ်မိပါတယ်ပြည်သူတွေကိုချင်းချောက်နေတဲ့မရိမှုတွေကိုတေတံပေးဖို့တောင်းဆိုနေပေမဲ့လည်းတိုးတက်မလာပါဘူးပြည်သူတွေကိုကာကွယ်ပေးဖို့မရိမှုကိုဘလို့ဥပဒေမျိုးနဲ့ထိန်းချုပ်နိုင်မှာလဲကာကွယ်နိုင်မှာလဲဆိုတာပြည်သူကိုစားတက်ဆိုင်သူများသိအောင်မေးပေးပါ VOA
ဟုတ်ကဲ့မရိမှုတွေဖြစ်နေတာကိုဘလို့ဥပဒေမျိုးနဲ့ထိန်းချုပ်မှာလဲပြည်သူတွေသိကျင်လို့အဆောင်စားနေပါတယ်ဆိုပြီးတော့ဒီတော်ရရှင် VOA ကနေတဆင်တက်ဆိုင်ရာတရားဥပဒေစိုးမိုးရေးဌာနတွေကိုမေးခွန်းထုတ်လာပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှရင်ရက်ချင်ပါတယ်။ VOA ရဲ့ဒေချစ်တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါရဲ့ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ကျွန်တော် VOA တိကျတော်ရရှိနေတဲ့မြန်မာသတင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ဖြစ်တဲ့တင်းငွေညမြန်မာပြည်ကပေးစာများအစီအစဉ်ကနေမြစ်တာဒီလက်ဆောင်ပေးခြင်းပါတယ်ရှင်
ဝနတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့တခြင်းလေးကိုသွားရှင်နေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ Nothing lay Moon is an antenna Yang song se pan khin le re Ne ai se pan no Jin na ru ai la 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 me po ya Ko har che le ya ne cho te ma Yang ji sai chang me se po che Ni song lu ba Mo ba ne Tu kha le tu de kha Yes, I'm a artist of all It's a artist of mine, oh You say the film I'm in When I see the car Could you tell me the diaba It's a artist of life It's a artist of life Maybe little me Little me Yes, I'm a soldier Don't cross the road Don't you need it
အစရဝနဒီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းခွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါရှင်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Facebook အစာမျက်နှာပြီးတော့ Internet အစာမျက်နှာတွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက vermis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေ
။ကိုဟာတချင်းလေးများလည်းချောပင်မှာ I'm just in time to support you I need a new
မအေးတနာကျော်ရဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဘရာဇီးလ်နိုင်ငံမှာမျက်စိမမြင်တဲ့အမျိုးသမီးတွေကိုမိတ်ကပ်လိန်နီးတင်တန်းပေးနေပါတယ်။ဂျပန်နိုင်ငံမှာတကိုယ်တည်းနေတဲ့အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့အခန်းအတွင်းပတင်းပေါက်ခန်းစည်းလိုက်ကာပေါ်မှာအမျိုးသားပုံရိပ်ထုတ်ပေးနိုင်တဲ့ဆက်တစ်ခုကိုတီထွင်လိုက်ပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုကိုငင်းချမ်းနဲ့မတ်အီတန်စင်တို့ကတင်ပြထားပါတယ
်။နေ့စဉ်ကျင်းပမြေဖြစ်တဲ့ဟောင်ကောင်ကျွန်းစနောင်းကျူဘောက်စီပွဲတော်ရဲ့ပိတ်ပွဲအဖြစ်ဘောက်စီတွေကိုတွေ့အောင်ချိန်ထားတဲ့မျောစင်ပေါ်တက်ပြီးတော့ဘောက်စီသူပဲကျင်းပခဲ့ပါတယ်။ညဆက်နိုင်တီမှာတော့လူ12ယောက်လောက်ကပိတ်60မြင်းနဲ့ဘောက်စီမျောစင်ပေါ်ကိုတက်ပြီးတော့ဘောက်စီတွေကိုလူးကြတာပါ။မျောစင်ထိတ်မှရှိတဲ့ဘောက်စီကိုရတဲ့သူကမိသားစုအတွက်ကံကောင်းခြင်းတွေကိုတည်ဆောင်လာနိုင်တဲ့သူဖြစ်နိုင်တယ်ဆိုပြီးတော့ယုံကြည်ကြပါတယ်။ဟောင်ကောင်ကျွန်းနားမှာရှိတဲ့ချနောင်းချူကျွန်းပေါ်မှာနေ့စဉ်ကျင်းပတဲ့ဒီပွဲဟာ9ရက်တာကျင်းပတာဖြစ်ပြီးတော့ဒေသခံတွေရဲ့ဗုဒ္ဓမွေးနေ့ပဲကျင်းပတဲ့ပွဲနဲ့လည်းတိုက်ဆိုင်ကျင်းပတာပါဒီနေ့မှာလည်းဒူထောင်ပေါင်းများစွာပွဲတော်အတွက်လာရောက်ခဲ့ကြပြီးတော့ floating color လို့ခေါ်တဲ့အယောင်စုံစီတန်းလမ်းလျှောက်ပွဲကိုလည်းကြည့်ရှုခဲ့ကြပါတယ်စီတန်းနယ်လေပွဲမှာကလေးတွေကတရုတ်ရာဇဝင်တွေကနှစ်ပြားတွေလိုဝတ်ဆင်ပြီးတော့ရိုးရာဒီလုံးတွေချင်းတိတ်အကတွေနဲ့လည်းဖျော်ဖြေကြပါရှင်
ဂျပန်နိုင်ငံမှာတကိုယ်တည်းနေတဲ့အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့အခန်းတွင်းပရင်းပေါက်ခန်းစည်းလိုက်ကာပေါ်မှာအမျိုးသားပုံရိပ်ထုတ်ပေးနိုင်တဲ့ဆက်တစ်ခုကိုတီထွင်လိုက်ပါတယ်။အဲ့ဒီဆက်ကနေပရင်းပေါက်မှန်ပေါ်မှာဘယ်ညာလက်ဝဲထိုးလေးကျင့်နေတဲ့အမျိုးသားပုံရိပ်ကိုထင်ဟပ်စေပြီးတော့ရာဇဝဲမှုကျူးလွန်မဲ့သူတွေကိုနှစ်ခါပြန်စဉ်းစားသွားစေမှာပါ။အခုလိုဆက်ကိုတိုက်ခန်းငှားရမ်းမှုစီမံခန့်ခွဲရေးကုမ္ပဏီတစ်ခုကအတုံးချဖို့စဉ်းစားနေပြီးတော့အမျိုးသမီးတွေလုံခြုံမှုရှိစေဖို့ဖြစ်ပါတယ်။ခန်းစည်းလိုက်ကာပေါ်ကအမျိုးသားလို့နာမည်ပေးထားပြီးတော့အခုဆက်ဟာစန်တက်ဆယ်ဖြစ်ပါတယ်လက်ကင်စမတ်ဖုန်းနဲ့ပရောဂျက်တာကိုတွဲဆက်ပေးထားပြီးခန်းစည်းလိုက်ကာပေါ်မှာလှုပ်ရှားနေတဲ့အမျိုးသားပုံရိပ်ကိုထင်ဟပ်စေတာပါစမတ်ဖုန်းကိုပဲသုံးပြီးတော့တခြားလှုပ်ရှားမှုတွေဖြစ်တဲ့ကရာတေးကစားနေပုံဘေ့စ်ဘောတို့ကိုလွှဲနေပုံနောက်ပြီးအဝတ်လဲနေပုံနဲ့တန်ရှင်းလုပ်နေတဲ့အမျိုးသားပုံတွေကိုလည်းရွေးလို့ရပါတယ်အခုလောလောဆယ်မှာတော့Leo Palace 21 Corps ကုမ္ပဏီကစီမံတဲ့တိုက်ခန်းတွေမှာစတင်စမ်းသပ်နေပါတယ်။အများပြည်သူစိတ်ဝင်စားမှုရှိတဲ့အတွက်လဲ ကုမ္ပဏီအနေနဲ့ဒီထက်ပိုပြီးကြဲကြဲပြန့်ပြန့်ရောင်းချသွားဖို့စဉ်းစားနေပါတယ်။တချို့တွေကလည်းဒီပုံရိပ်တွေဟာထိရောက်မှုရှိပါမလားဆိုပြီးစိုးရိမ်နေပြီးတော့ကုမ္ပဏီဘက်ကလည်းဈေးကွက်ဝင်ဖို့အတွက်ပုံရိပ်အမျိုးမျိုးထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်ခင်ဗျာ
။ဘာသီနိုင်ငံမှာမျက်စိမမြင်တဲ့အမျိုးသမီးတွေကိုမိတ်ကပ်သင်ပြီးတင်နန်းပေးနေပါတယ်။ရခုံမွေးဆွဲတာ၊မျက်တောင်မွေးချဲတာနဲ့ပါနေချေတာတွေကိုပြန်ကြည့်ဖို့မှန်တော့လို့မဟုတ်ပါဘူး။စောက်ပါလို့မှရှိတဲ့အလားပြင်ဆိုင်တစ်ခုကနေပြီးတော့ဦးစီးတင် जा ပေးနေတာဖြစ်ပြီးတော့ဒီအမျိုးသမီးတွေကိုယ့်ဘာသာကိုယုံကြည်မှုမြင်မာလာစေဖို့လှုံ့ဆော်ပေးနေတာပါ။မြင်မြင်တွေကိုကူညီတဲ့လာရာမာရာအဖွဲ့နေရာမှာတင်နန်းပေးနေတာဖြစ်ပြီးတော့ Jack Jennings အလားပြင်ဆိုင်ကကူညီရပါ။အလားပြင်ပစ္စည်းတွေပေါ်မှာပါတဲ့မြင်မြင်တွေလက်နဲ့စမ်းသပ်ဖတ်ရှုနိုင်တဲ့ Braille အဆက်လေးတွေနဲ့မိကက်တွေရဲ့အယောင်နဲ့ဘလို့စုတ်တယ်အမျိုးအစားလိုအပ်တယ်ဘလို့သုံးရမလဲဆိုတာကိုသိစေမှာပါတခြားသူကိုအားကိုးစရာမလိုပဲနဲ့ကိုယ့်ဘာသာကိုလုံးတက်ပြီးလို့ခံစားရတာဟာအင်မတန်ကောင်းနေဆိုပြီးတော့တင်တန်းသူတယောက်ကပြောပါတယ်မျက်နှာကိုတခြားသူတွေလိုမမြင်နိုင်ပေမဲ့လည်းစိတ်ကူးကြည့်ပြီးတော့ကိုယ့်ဘာသာကိုလှတယ်လို့တွေးနိုင်တဲ့အကြောင်းတခြားတင်တန်းသူတယောက်ကလည်းပြောပါတယ်ရှင်
ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်ဒေါ်တာရှင်များရှင်မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ခြားစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအချိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရုကြည့်တဲ့သူတွေဟာလက်ရှိအစိုးရကခတ်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်အကျင့်ပြတ်ခြားစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ရုပ်ဖုန်းနံပါတ်ကတော့1-3-2-3-8-2-9-9-9လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်
။အင်္ဂါညဓာတ်ရိုက်လေးနိုင်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။မကြခင်တနင်္ဂနွေညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်ရေးဆွေးနွေးဖို့အမေရိကန်ဆိုရတာဝန်ရှိသူအဖွဲ့တစ်ဖွဲ့ဒီကနေ့တနင်္ဂနွေနေ့မှာမြောက်ကိုရီးယားဘက်ကိုသွားရောက်ခဲ့တဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကဖော်ပြပါတယ်။ပြည်စင်ရေးလုပ်ငန်းတွေကိုဥဆောင်ဖို့တောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဆွန်ကင်ကိုဆင့်ခေါ်ထားတဲ့အကြောင်းလဲစီစဉ်မှုတွေနဲ့နှိစက်တဲ့ပုံကိုယ်တူရဲ့အပြောကိုကိုးကားပြီးဝါရှင်တန်ပို့စ်သတင်းစာကရေးသားပါတယ်။စင်ကာပူမှာကျင်းပဖို့စီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေဆဲဖြစ်ပြီးအမေရိကန်ဆိုရအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမနေ့စနေနေ့ကသတင်းထောက်တွေကိုပြောဆိုထားပါတယ်။ဇွန်လ၁၂ရက်နေ့လို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်နှုတ်ဦးရဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့တိုက်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းခဲ့တယ်လို့ပြောပါတယ်။စနေနေ့တုန်းကတောင်မြောက်ခေါင်းဆောင်နှုတ်ဦးဒုတိယအကြိမ်တွေ့ဆုံချိန်မှာအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေတဲကပထမအတော့ပြန်လည်ဝင်ရောက်လာတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်62ဦးကိုမနေ့စနေနေ့တုန်းကငခုရပြန်လည်လက်ခံစခန်းကိုပို့ဆောင်ခဲ့တာပါဘင်္ဂလားဒေ့ရှ်ဘက်ကနေရာဆွန်ခွာထွက်ပြေးသူတွေသူတို့သဘောဆန္ဒအလျောက်မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာနေပြီးဒီလိုဝင်ရောက်လာသူတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံနေတဲ့အကြောင်းအစိုးရထုတ်ပြန်ချက်ကဖော်ပြထားပါတယ်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 58တို့ကနေအတန်လွှင့်နေတာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျမအမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.